အာဖဂနစ္စတန်လူမျိုးပေါ်လုံးမတွေကသူတို့ကိုနိုင်ငံမတော်တရားပြုမှုတွေရှိတယ်လို့တိုင်ကြားတာကိုရည်ရွယ်လုံဆောင်မှုပြတ်ခွက်ခဲ့တဲ့အတွက်အာဖဂန်ဘောလုံးဖွဲ့ချုပ် ASF ကအကြီးအကဲတာဝန်ရှိသူအောင်တူဦးကိုကမ္ဘာဘောလုံးဖွဲ့ချုပ် FIFA က၅နှစ်ပြိတ်ပင်ကတ်တက်လိုက်တဲ့ပေါ်အမေရိကန်ကကြိုဆိုလိုက်ပါတယ်။နိုင်ငံမတော်တရားပြုမှုခံခဲ့ရသူတွေအနေနဲ့တရားမျှတမှုရတယ်ပါတယ်။ဆွဆဲခံရတဲ့တာဝန်ရှိသူတွေကိုအာဖဂန်အနာဂတ်တွေကရည်ယူရပါမယ်လို့တောင်တဲ့ဘောဟာရှာရီးယားအမေရိကန်ယာယီတစ်ထောင်နိုင်ငံတိုင်းဝန်ကြီး Alice Wells ကတွစ်တာမှာစနေနေ့ကကြေးပါတယ်။အာဖဂန်လူမျိုးပေါ်လုံးမအတော်များကတိုင်ကြားထားတဲ့ပေါ်စုဝန်းစစ်ဆေးနေတာကနေ ASF အတွင်းမှူးချုပ်ဟောင်းဆာယက်အာဂဇာဒါဟာ FIFA ကိုကျင့်သိက္ခာပိုင်းဆိုင်ရာတာထမ်းချက်တွေကိုထိုးဖောက်မှုနဲ့တည်ရှိတယ်ဆိုပြီး FIFA ကတောက်တာနေမှာကြီးနာတာပါ။အာဂဇာဒါဘင်းမှူးချုပ်တာဝန်ယူထားချိန်2013နဲ့2018ခုနှစ်အတွင်း ASF ဥက္ကဋ္ဌဟောင်းခီရမူဒင်ဂရမ်ဟာလိမ္မိုင်းမတော်တရားလုပ်မှုကိုအကြီးအကျယ်ကျူးလွန်ခဲ့တယ်လို့တိုင်ကြားချက်မှာစွပ်စွဲထားပါတယ်။လူမျိုးပေါ်လုံးမတွေကသူတို့တိုင်ကြားချက်ကိုပြီးခဲ့တဲ့နှစ်မှာလူပိစင်နာထုတ်ပြန်ခဲ့ပြီးတဲ့နောက် FIFA ကစုံစမ်းစစ်ဆေးခဲ့ရပြီးဆိုလာမှာတော့ဥက္ကဋ္ဌဟောင်းကောက်ရင်းကိုရာသက်ပံပိတ်ပင်ခဲ့ပါတယ်ခင်ဗျာ။